အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်မှာဖမ်းမိခဲ့တဲ့နယ်ပယ်အကြီးဆုံးမြန်မာစစ်ဗအုံးမွေကြီးတကောင်ကိုစီဝဗေဒပညာရှင်အဖွဲ့တစ်ခုကဖမ်းမိခဲ့ပါတယ်။အလေးချိန်115ပေါင်ရှိပြီးတော့18ပေရှိတဲ့စစ်ဗအုံးမွေအမကြီးမှာဥ120လုံးရှိနေတာကိုလည်းတွေ့ရပါတယ်။ဖလော်ရီဒါအနောက်တောင်ပိုင်းကတဘာဝပတ်ဝန်းကျင်ထိုင်းထိုင်းဆောက်ရှောက်ရေးအဖွဲ့ကစစ်ဗအုံးမွေတွေရဲ့လှုပ်ရှားမှုဥပောက်ကွာပုံပြုံမှုနေတိုင်းပုံနဲ့မွေတိုက်တွေကိုလေ့လာနိုင်ဖို့မွေထီးတွေကိုထောက်လန်းတရိယာတွေတက်ပြီးတော့စွတ်ထားပေးတာပါ။မွေလေးလာရေးအဖွဲ့လုပ်ငန်းမန်နေဂျာ EN Batosis ကဒီနိုးလို့နာမည်ပေးထားတဲ့မွေထီးကြီးတစ်ကောင်ကို Everglades အနောက်ဘက်မှာအရင်မှလွတ်ပြီးတော့စစ်ဗအုံးမွေတွေကိုလေ့လာနေတယ်လို့ပြောပါတယ်။ Florida ပြည်နယ်မှာအောက်ကလာရောက်တိုင်းစစ်ဗအုံးမွေတွေကိုတရင်နှစ်ပတ်ကြာလိုက်ဖမ်းပြီးတော့ရှင်းလင်းတဲ့အစီအစဉ်ရှိပါတယ်။ဒီအစီအစဉ်မှာပါဝင်တဲ့မွေအများဆုံးဖမ်းနိုင်သူကိုဒေါ်လာ2500အထိစုချတာဖြစ်ပါတယ်။မနစ်တုံးကတော့ပြည်နယ်25ခုကလူပေါင်း600ကျော် Florida မွေဖမ်းပွဲမှာပါဝင်ခဲ့ကြတာပါ။2013ခုနှစ်ကစတင်ခဲ့တဲ့စစ်ဗအုံးမွေဖယ်ရှားရေးအစီအစဉ်ကနေဖလော်ရီဒါပြည်နယ်အနောက်တောင်ပိုင်းမိုင်တရာပတ်လည်ကစစ်ဗအုံးမွေတထောင်ကျော်ကိုဖမ်းဆီးဖယ်ရှားပြပါပြီ။ဖလော်ရီဒါမှာအရင်တုန်းကဖမ်းမိခဲ့တဲ့အကြီးဆုံးစစ်ဗအုံးမွေက185ပေါင်အထိရှိတာဖြစ်ပါတယ်။